အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုမနေ့ညကအမည်မသိအဖွဲ့ကနေပြီးတော့လက်ပစ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်ဘုံကပောက်ကွဲမသွားခဲ့ပဲပစ်ခတ်တဲ့လက်သက်တရခံကိုဒီနယ်မြေခံရဲတပ်ဖွဲ့ကအခုလောလောဆယ်မှာရှာဖွေစစ်ဆေးနေပါတယ်ဒီတိုက်ခိုက်မှုဟာဒေသရင်းလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်ပြန်ရှိနေကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးတမူးမြို့က NLD မျိုးရလွှတ်တော်ကိုဆက်လက်ဥမ္မုံမောင်လနေအိမ်ကိုမင်းညကအမြင်မတိအဖွဲ့ကနေလက်ပစ်ဘုံသလုံးနဲ့ပြစ်ခဲ့တာပါဒီလိုဘုံနဲ့ပြစ်ခတ်တာမှာပောက်ကွဲမှုမရှိလို့ထိခိုက်မှုမရှိဘူးဆိုပြီးတမူးမြို့ခံကိုစလိုင်းကပြောပါတယ
်သူ့အိမ်ကကိုမင်းမတိလူတွေကမဆိုင်ခင်နဲ့သူ့ရဲ့အိမ်ကအိမ်ချမ်းကတော့လက်ပစ်ဘုံပေါ့အဲ့ဒါကိုပြစ်ခဲ့လိုက်တာတဲ့ဒါပေမဲ့ပောက်ကွဲမှုတော့မဖြစ်ဘူးအဲ့ဒီအိမ်မှာသူ့အမေရဲ့သူ့မြေမရဲ့ပဲနေတယ်သူကတော့နေပြီးတော့မှသက်တော်ဆင်းရဲတက်နေရလေ
ဘုံနဲ့ပြစ်ပေါက်မှုပြီးမပောက်ကွဲသေးတဲ့ဘုံကိုနေမြေခံရဲတွေကနေလာရောက်ရှင်းလင်းခဲ့တယ်လို့တမူးနန်းဖန်လုံစေဥက္ကဋ္ဌဦးခင်မောင်ချူကဆိုပါတယ
်။ 9:05 မိနစ်ကပြည့်တာမပောက်ကွဲဘူးလေ။တချင်မဲ့ဒီမှာရဲတွေပါလေလာပြီးတော့လေသူတို့အကုန်လုံးဟိုရှင်းလင်းသွားတယ်။အဲ့ဒီအချိန်တုန်းကတော့နည်းနည်းတော့ရိုးရိုးတော့ရှိတာပေါ့
။ဘုံကွဲမှုဖြစ်စဉ်တွေဥမောင်မောင်လတ်ဟာအမျိုးသားလွှတ်တော်စီဝေးတက်ရောက်နေခြင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမတို့သာရှိနေကြောင်းဒေသခံတွေကဆိုပါတယ်။တမူးမျိုးနဲ့ရဲမှုဥမျိုးသိန်းကတော့ဒီဖြစ်စဉ်ကိုစစ်ဆေးနေစေလို့ပြောပါတယ
်။သူကတော့မှန်ပါပဲ။အခုကျမျိုးတော့မရှိပါဘူးကွာ။မကွဲတော့ဒီလိုဒါမှမဖြစ်ပါဘူး။ညာကြီးဖြစ်တာတော့ဟိုဟွာကလည်းမသိရဘူး။ခေါင်းကနေကြတာဒီလိုအဲလက်တော့
အမျိုးသားလွှတ်တော်ကိုဆက်လက်ဥမ္မောင်လာဟာ2019ခုနှစ်တုန်းကတမူးဒေတာဘက်မှာကတဲလက်နက်ကင်ဖွဲ့တွေအခြေချနေထိုင်တဲ့နဲ့ပတ်သက်ပြီးလွှတ်တော်ထဲမှာမေးခွန်းမေးခဲ့လူဖြစ်လို့ဒီဘုံခွဲမှုဖြစ်စဉ်ဟာကတဲလက်နက်ကင်ဖွဲ့နဲ့ဆက်ဆံမှုရှိနိုင်တယ်လို့တမူးဒေတာခန်တချို့ကတန်တရားရှိနေကြတာပါတမူးမြုပ်ခန်ကိုစလိုင်းကတော့
ဖြစ်နိုင်ခြေရှိတာပေါ့သူကတမူးဘက်မှာဆိုရင်တော့တရားမဝင်ဟိုနေထိုင်တဲ့ဒီကတဲလက်နက်ကင်ဖွဲ့တွေရှိတာဟုတ်ဒီတော့အဲ့ကိစ္စတွေကိုလွှတ်တော်မှာသူကလွှတ်တော်မှာလည်းဟိုမေးခွန်းမေးတဲ့ပုံစံမျိုးနဲ့တင်ပြခဲ့တာရှိတော့သူ့ကိုအမြှူချပြီးတော့အဲ့လိုမျိုးလှုပ်ရှင်ဖို့ဒါမှမဟုတ်သူ့ကိုအဲ့လိုမျိုးပြင်ရပေးဖို့ပြင်ရပြဖို့အတွက်သူ့ကိုချင်းချောက်တဲ့အနေနဲ့လှုပ်တာလည်းဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ
်။ကတဲလက်နက်ကန်ဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာထင်မြင်ချက်မပေးလို့ပဲတရကံဖမ်းမိမှသိရမယ်လို့အမြှူချလွှတ်တော်ကိုဆက်လက်ဥမ္မောင်လက်ကပြောပါတယ
်။တာဝန်ရှိသူတွေတရကံဖမ်းမိမှပဲဒီဖြည်တွေတိမှာတော့ဖမ်းမိရင်တော့မသိနိုင်ပါဘူး။
တမူးမြို့နယ်ဟာအိန္ဒိယမြန်မာနယ်စပ်မှာရှိနေပြီးတမူးမြို့ပေါ်နဲ့အနီးနားကျေးရွာတွေမှာကတဲ့တပုံတွေနေထိုင်နေကြပါတယ်။အိန္ဒိယအစိုးရဘက်ကသူတို့ကိုစန့်ကျင်တဲ့ကတဲ့တပုံတွေမြန်မာဘက်မှာအချိန်မချစေဖို့မြန်မာအစိုးရကိုတောင်းဆိုလေးရှိပေမဲ့တမူးမြို့နယ်ချင်းမြင့်နယ်သုံးဆန်မြို့နယ်ထဲမှာတော့ကတဲ့တပုံတပ်ဖွဲ့တွေအခြေပြုနေထိုင်နေကြပါတယ်။ဒီလိုကတဲ့တပုံတွေအခြေချနေမှုကိုတပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်မှာတင်ပြနေကြပေမဲ့တမတော်ဘက်ကရှင်းလင်းတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျာ။